ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ဟာနမိုနီးယားအဆုတ်ရောင်ရောဂါကိုခံစားခဲ့ရပြီးအခုတော့ပြန်လည်သက်သာလာပြီလို့သူ့ဆရာဝန်ကပြောပါတယ်တနင်္ဂနွေနေ့ကနယူးယောက်မှာကျင်းပတဲ့15နှစ်မြောက် 9/11 အကြမ်းဖက်တိုက်ခိုက်ခံရမှုအထိမ်းအမှတ်ပွဲကိုတက်ခဲ့တဲ့မစ္စစ်ကလင်တန်ဟာအဲ့ဒီမှာခြေမခံဘဲလဲကျသွားခဲ့လို့ကားပေါ်တွဲတင်ခဲ့ရကြောင်းမိသားစုဆရာဝန်ဒေါက်တာလီဆာဘတ်ဒက်ကပြောပါတယ်မစ္စစ်ကလင်တန်ရဲ့အဖွဲ့ဝင်တွေကသမီးဖြစ်သူ Chelsea ရဲ့နယူးယောက်မြို့တိုက်ခန်းနေအိမ်မှာအနားယူဖို့သူ့ကိုပို့ခဲ့ပြီးနောက်ပိုင်းမှာလမ်းပေါ်မှာတွေ့တဲ့ကလေးတစ်ယောက်ကိုပွေဖက်တာထောက်ခံသူတွေကိုလက်ဝတ်ရမ်းပြီးတော့နှုတ်ဆက်တာတွေလုပ်ခဲ့တာကြောင့်ပြန်ကောင်းသွားခဲ့ပုံရပါတယ်။အသက်68နှစ်အရွယ် Mrs. Clinton ဟာရာသီဥတုပူပြင်းတဲ့ဒဏ်ကြောင့်ရေဓာတ်ခန်းချောက်ပြီးကရုန်းရင်ဖြစ်ခဲ့ရတယ်လို့ဆရာဝန်ကပြောပါတယ်။ Mrs. Clinton ရေရှည်ချောင်းဆိုးနေတဲ့အတွက်မိသားစုဆရာဝန်ကတောက်ကြနေစစ်ဆေးကြရမှာအဆုတ်နဲ့ဆိုင်တဲ့နမူနီးယားဝေဒနာခံစားနေရတာကိုတွေ့ခဲ့ရပါတယ်။ဆရာဝန်ကမစ္စစ်ကလင်တန်ကိုအနားယူဖို့ကြံပေးခဲ့ပြီးပရိဒီဇီဝဆေးတွေတိုက်ခဲ့ပါတယ်။ဒါပေမဲ့ကလင်တန်ရဲ့မဲဆွယ်စည်းရုံးရဲ့ခီးစဉ်တွေကိုဖျက်သိမ်းတာမျိုးကြီးညာတာတော့မတွေ့ရသေးပါဘူး။ Hillary Clinton ဟာသမ္မတလုပ်ဖို့ရေရှည်ချမ်းမာရေးကောင်းသူမဟုတ်ဘူးဆိုပြီးသူ့ရဲ့ပြိုင်ဘက် Donald Trump ကပြောပါတယ်။အသက်80ရှိပြီဖြစ်တဲ့ Donald Trump ကတော့သမ္မတရွေးကောက်ပွဲဝင်ပြိုင်ဖို့ချမ်းမာရေးအကောင်းဆုံးသူဖြစ်တယ်လို့မိသားစုဆရာဝန်ရဲ့ထောက်ခံစာကို Trump ကပြီးခဲ့တဲ့နှစ်ကုန်မှာထုတ်ပြန်ခဲ့ပါတယ်။